ရှမ်းပြည်နယ်မှာအစိုးရတပ်နဲ့ SSPP SSA တို့တိုက်ပွဲဖြစ်ပွားတာကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့စစ်ဘေးဒုက္ခသည်တွေရိုင်းလင်းခရိုင်ကဝမ်ဝစစ်ဘေးဒုက္ခသည်စခန်းမှာတထောင်ကျော်ရောက်ရှိနေပါတယ်။အဲ့ဒီဒုက္ခသည်တွေဟာရှမ်းတိုင်းရင်းသားအများစုနေထိုင်တဲ့ဝမ်ဆော့ဝမ်လီကွန်ကျိုင်းဝမ်ဟိုင်းကုန်းဆန်မိုင်းအက်အိုရင်းစတဲ့ကျေးရွာတွေကဖြစ်ပါတယ်။အဲ့ဒီဒုက္ခသည်တွေအတွက်တောက်သုံးရည်နဲ့အိမ်သာအသုံးပြုဖို့နေရာအခက်အခဲတွေရှိနေကြောင်းဝမ်ဝဒုက္ခသည်စခန်းတာဝန်ခံကိုဆိုင်းစိန်လျှံကပြောပါတယ
်ကျွန်တော်တောက်ရည်လဲသူကချောင်းတချောင်းထဲမှာပဲလူတထောင်လောက်တောက်နေတယ်နော်ချောင်းချောင်းရဲ့ချောင်းဖျားမှာဆိုရည်တောက်ရည်လုတ်တယ်နော်ဟိုအောက်မှာဆိုရင်နော်ချိုးရည်လုတ်တယ်ချိုးရည်လို့အဲ့ဒီအိမ်တာလဲဟိုကြာလာတော့ဟိုအနံ့လဲမကောင်းဘူးနော်နော်ဟိုဝင်းရှော့ယောဂါစဖြစ်နေနော်အတိကအရေးကြီးတာကျွန်တော်တောက်သုံးရည်ရဲ့တောက်သုံးရည်ဖြစ်နိုင်တန်ရှင်းတဲ့တောက်သုံးရည်နောက်အိမ်သာကောင်းကောင်းလေးပေါ့နော်အဲ့ဒါမှာလောလောဆယ်တော့ကျွန်တော်တို့ယာယီအိမ်သာပဲဆောက်ထားတယ်
တောက်သုံးရည်မတန်ရှင်းတာနဲ့အိမ်သာတွေလုံလောက်မှုမရှိတာကြောင့်ဒုက္ခတဲ့300လောက်ဝမ်းပြက်ဝမ်းလျှော့ဖြစ်နေကြောင်းကျန်းမာရေးဆောင်ရှောက်ပေးနေတဲ့ကိုဆိုင်ဝင်းဟန်ကပြောပါတယ
်ကလေးတွေကလူကြီးတွေပေါ့ဟွာဘာကြောင့်ဝမ်းလျှော့ဝမ်းပြက်ဖြစ်တယ်လဲဆိုတော့ရေကြောင့်ဖြစ်တာတော့များပါတယ်ရေကတိတ်မတိုင်ဘူးလေနော်အဲပြီးတော့ဟိုဟာအိမ်တာတွင်လည်းမလုံလောက်လုံလောက်မှုရှိဘူးဒါကြောင့်မလို့ဖြစ်တာလူဥယေကြတော့ဟိုဟာ300ကျော်နီးပါးလောက်ရှိပါတယ်ဒါပေမဲ့တိတိကျကျတော့ကျွန်တော်တို့လည်းမကောက်ထားလို့နော်ဖြစ်များတာတော့ဟိုဟာကလေးပဲများတာခြေဝါးတွေကတော့ကလေးအတွက်တော့အများစုလိုပါတယ
်ဒုက္ခသည်တွေအတွက်အကူအညီတွေလိုအပ်နေသေးတဲ့အပြင်သူတို့တွေနေရပြန်နိုင်ဖို့အတွက်တိုက်ပွဲတွေရပ်တန့်ပေးဖို့လိုကြောင်းဒုက္ခသည်တွေကိုတွားရောက်ကူညီပေးနေတဲ့တီဘောမျိုးနဲ့ကြားကောင်းပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်နန်းဆန်းဆန်းအေးကပြောပါတယ
်ဒီမှာလိုအပ်ချက်တွေတော့အများကြီးလိုပါတယ်တချို့ဆိုမနေ့ကမှရောက်လာရပေါ့မော်ဒီဟိုတဲဆရာနေရာလည်းမရသေးဘူးပြီးတော့ဆောင်နေပါလေမရှိတဲ့လူများလည်းရှိဆောင်ဆိုအိတ်ရခင်းနေပေါ့နော်ပြီးတော့အမျိုးသမီး3ပစ္စည်းတွေလည်းလိုအပ်ချက်တွေများနေတယ်စားတောက်ကုန်တွေလည်းလိုအပ်တယ်ရှင်စားတောက်ကုန်တွေလည်းအများကြီးလိုအပ်တယ်ဘဒူပဲစစ်တိုက်ပါဒါဘီခံရတဲ့လူကဘီတူတွေဖြစ်တဲ့အတွက်ကြောင့်နှစ်ဖက်စလုံးပေါ့နော်ဒီဘီတူတွေရဲ့အရေးကိုစာနာပြီးတော့ထောက်ထားပြီးတော့ငှက်ညာပြီးတော့စစ်ပွဲတွေကိုရက်ပေးဖို့တောင်းဆိုချင်ပါတယ
်ကဲဇေးအေးစခန်းကဒုက္ခသည်တချို့ဟာတိုက်ပွဲမဖြစ်တဲ့အချိန်မှာနေရက်တွေကိုပြန်ပြီးစိုက်ပျိုးထားတဲ့စပားတွေကိုရိတ်သိမ်းတာတွေရှိပါတယ်အဲ့ဒီလိုရိတ်သိမ်းရမှာပြီးခဲ့တဲ့နိုဝင်ဘာလ22ရက်နေ့လေကနံပန်းကျေးရွာနတ်ဆင်အနီးမှာဝမ်ဝဒုက္ခသည်စခန်းကစပားတွားရောက်ရိတ်သိမ်းတဲ့ဒုက္ခသည်ရှင်ဦးပြစ်ခံရတာကြောင့်နှစ်ဦးပဲဒုက္ခသည်စခန်းကိုပြန်လည်ရောက်ရှိလာပြီး6ဦးပျောက်ဆုံးနေတယ်လို့သိရပါဗျ။ရွာမှာစပားရိတ်ဖို့6ယောက်ပြန်သွားတာနဘန်းကျေးရွာနာမှာပြစ်ခတ်ခံရတာကြောင့်ထွက်ပြေးလာတာညီမလေးနဲ့အမေကြံခဲ့တာကိုစိတ်ပူတာကြောင့်ဝိုင်းကူရှာပေးဖို့စပားတွားရိတ်ရမှာပါဝင်ခဲ့တဲ့ဒေါ်နန်းခင်ကပြောပါဗျ။
เขามานอนดีนายก็มือปัดเขาเพราะว่ามือปัดเขาก็มาย่ามันเขามานั่นค่ะนะเนาะหูขาวค่ะลองถามเขาลองมือซ้ำต
าจมารุตามีเนี่ยลูกชิยอกก็สบ้าต้อยยิดาหน้าบั่นจี้อยู่ณเส้นหน้ามาบาပမာစစ်တပ်နဲ့တွေ့တော့ပြစ်ခတ်ခံရတယ်လို့ကျမတို့ကိုလိုက်ဖမ်းတယ်လက်ကိုလည်းလိုက်ဆွဲလို့ထွက်ပြေးလာကြတာခဏနေကြတော့ရှမ်းစစ်သားတွေရောက်လာပြီးပြစ်ခတ်ကြတယ်မိုင်းတွေနဲ့လည်းပြစ်တယ်ကျမတို့တွေကတယောက်ကတော့အပြစ်ခံရလို့ထိသွားတယ်ကျမညီမလေးနဲ့အမေလည်းကြံခဲ့တော့သူတို့များထိသလားဆိုပြီးတော့စိတ်ပူနေတာပါအခုထိလည်းမလာကြသေးဘူးဖြစ်နိုင်ရင်တွားရောက်ကူညီရှာဖွေပေးကြစေကြပါတယ
်နယ်မြေလုံခြုံမှုမရှိတာကြောင့်ပျောက်ဆုံးနေသူတွေကိုတွားရောက်ရှာဖွေဖို့အတွက်အခက်အခဲတွေရှိနေကြောင်းလည်းသိရပါတယ်မိုင်းရှုမြို့နယ်နဲ့ကျေးတီမျိုးနယ်တွေမှာအစိုးရနဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA တပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေဟာဆက်ရှိနေကြောင်း SSPP SSA သတင်းနဲ့ပြန်ကြားရေးတာဝန်ခံတအုပ်ဖြစ်တဲ့ဆိုင်းဖုံးဟန်ကပြောပါတယ်
။ဟို21ရက်နေ့စပြီးတော့လက်နက်ကြီးထူတယ်။20ရက်နေ့ကျတော့ကျွန်တော်တို့တိုက်ပွဲပြန်ဖြစ်ပြီးတော့22ရက်နေ့ကျတော့လက်နက်ကြီးထူတယ်။ပြီးတော့12ခွဲလောက်ဟာနေပြီးတော့ကျွန်တော်တို့ဟိုတပ်မတော်နေစစ်ထိုးစစ်ပြန်ပြီးဆင်တဲ့တပေါ်ပါ။အဲဒါနေတိုက်ပွဲကပြန်စဖြစ်တယ်ပေါ့။လည်းနဲ့ GP ကူနဲ့ကျွန်တော်တို့ရင်ဆိုင်တိုက်ပွဲဖြစ်နေတယ်ဒါကျွန်တော်တို့ဌာနချုပ်နဲ့ဟိုတောင်ဖက်ပေါ်တော့ဘလောက်กว่าမလဲဆိုတော့ဟိုဘလောက်ပဲกว่าမလဲ9မိုင်6မိုင်9မိုင်လောက်ပဲกว่าတယ်ဗ
ျရှမ်းပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေဟာတလားကျော်ကြာမြင့်နေတာဖြစ်ပြီးဒုက္ခသည်ဥယေဟာလည်းတသောဝင်းကျင်ရှိနေပြီဖြစ်ပါတယ်အဲ့ဒီအထက်ကတိုက်ပွဲကြရောက်နေတဲ့ဝမ်ဝနဲ့တူရာဒုက္ခသည်စခန်းတွေမှာအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့သိရပါတယ်ခင်ဗျာ